ပြောရှင်များခင်ဗျာများမျှော်လင့်နေတဲ့မြန်မာပြည်အာဆီယံခေါင်းဆောင်များရဲ့တည်တာစီဝေးပြီးဆုံးသွားပါပြီမြန်မာစစ်ကောင်စီအခြေခံဗိုလ်ချုပ်ကြီးမြောက်လိုင်းကိုရိုင်းတက်ပြီးတော့အာဆီယံခေါင်းဆောင်တွေရဲ့မြန်မာရေးစိုးရင်ချက်တွေကိုနားထောင်ခဲ့ပါတယ်ဒီစီဝေးကနေပြီးတော့အာဆီယံရဲ့မြန်မာရေးပုံသဘောတူညီချက်တရားထွက်လာတဲ့ဆိုပေမဲ့လူခွေလှူရှားသူတွေဘက်ကတော့ဒီစီဝေးဟာအောင်မြင်တယ်လို့မယူဆ မြမအရေးအာဆီယံထုကူစလေထားရှိဖို့ကိစ္စကိုတိုက်တွန်းပြောဆိုခဲ့တယ်လို့ထုတ်ပြန်ပါတယ
်။ Nyampaikan pertemuan tadi saya menyampaikan beberapa hal. Yang pertama, perkembangan situasi di Myanmar sesuatu yang tidak dapat diterima dan tidak
Indonesia Tamla Joko Widodo ga Indonesia Bada Sekara
Kaya
Kaya Kaya Kaya Indonesia Tamla Ye Chukyan Jethe Maro Itak Ka Chantan Muri Gu Yapu Nghe Chana Rui Gu Supi Gu Suni Wari Gu Chichin Lopu ASEAN Tukus Le Tu Tha Shibu Ne ASEAN Dungu Jo Yung Ga Kama Sa Lo De Dulaji Sana Kunyi Hu Lung Ga Lui Mimana Nga Nga Kwin Bibu Sura Rui Gu Tau Su Gine Lu Pho Pya Ware Indonesia Ni Ne Mimana Nga Ye Nghe Chate Rui Mian Zong Pi Le Zibu Gu Le Sao Chi Zwa Me Lu Su Ware မြန်မာရေးဖြစ်ရှိတဲ့နေရာမှာမြန်မာလူထုရဲ့အကျိုးစီးပွားကပဓာနကျတယ်လို့လည်းအင်ဒိုနီးရှားသမ္မတကပြောပါတယ်မြန်မာနိုင်ငံအတွက်အကြမ်းဖက်မှုတွေရပ်ပြီးတော့တွဲဆောင်ဆွေးနွေးမှုတွေစတင်ဖို့ဆိုတဲ့အာဆီယံခေါင်းဆောင်တွေရဲ့ဘုံသဘောထားတစ်ချက်ကိုရရှိခဲ့တယ်လို့လည်းသိရပါတယ်ဒါပေမဲ့လည်းအစည်းအဝေးမှာရောက်နေတဲ့အာဏာသိမ်းမြန်မာစစ်ကောင်စီအကြီးအကဲကအာဆီယံခေါင်းဆောင်တွေရဲ့ဒီဘုံသဘောထားအားလုံးကိုလက်ခံမခံမရှင်းလင်းပါဘူးမြန်မာနိုင်ငံကအာဆီယံကူညီလေဆီလုမဲ့ကိစ္စကိုတော့မြန်မာစစ်ကောင်စီအကြီးအကဲကညှင်းဆန္ဒမလုပ်ခဲ့ဘူးလို့စင်ကာပူဝန်ကြီးချုပ်ကသူ့ရဲ့ Twitter ဆက်မနာမှာအစည်းအဝေးပြီးမှရေးပါတယ်။ဘူဂျုံမူကြီးမြောက်လိုက်ဘက်ကဘာရီဆွနေခဲ့တယ်လဲ၊ဘာရီသဘောတူခဲ့တယ်လဲဆိုတာကိုတော့တိတိကျကျမသိရသေးပါဘူး။ဘူဂျုံမူကြီးမြောက်လိုက်ဟာဒီကနေ့မနေ့ပိုင်းမှာပဲအင်ဒိုနီးရှားနိုင်ငံကိုဆက်ရောက်အစည်းအဝေးတက်ပြီးတော့ညနေပိုင်းမှာမြန်မာနိုင်ငံကိုပြန်လည်ထွက်ခွာသွားပြီ။အာဆီယံခေါင်းဆောင်တွေရဲ့သဘောဆန္ဒကိုပြောဆိုခဲ့ရလို့ကြီးနက်စရာပါပဲလို့အင်ဒိုနီးရှားသမ္မတကတော့ပြောပါတယ်။ဒါပေမဲ့လည်းမြို့ရည်လေးလာသူတွေကတော့ထူးခြားခြားရလဒ်မထွက်ခဲ့တဲ့အစည်းအဝေးပါပဲလို့သုံးသပ်ဝေဖန်ကြပါတယ်။မြန်မာလူခွေလှူရှားသူဥောက်မျိုးမင်းကတော့အများမျော်လင့်ထားလို့အောင်မြင်မှုရတဲ့အစည်းအဝေးတရားဖြစ်မလာခဲ့ဘူးလို့ပြည်သူကပြောပါတယ
်။ဒီအစည်းအဝေးကပထမဦးဆုံးကချိန်သိနေတာကလည်းပြောတယ်။ဒါပေမဲ့နောက်ပိုင်းတော့အာဆီယံခေါင်းဆောင်အစည်းအဝေးဆိုပြီးတော့သူတို့နာမည်တက်တယ်။ဒါကဆိုလိုတဲ့ချက်ကအာဆီယံရဲ့လုံခြုံရေးတစ်စိမ့်နေသွားတဲ့သဘော။နောက်တစ်ခါအခုထွက်လာတဲ့ဟာတစ်ခုကကျွန်တော်တို့အာဆီယံတစ်ခုလုံးကနေထုတ်ပြန်နေထုတ်ပြန်ခြင်းမျိုးမဟုတ်ပဲနဲ့နိုင်ငံလိုက်ထွက်တဲ့အရာမျိုးဖြစ်နေတာတစ်ခုကကျွန်တော်တို့ဒုတိယတိတ်ပြီးတော့အားမကောင်းဘူး။နောက်တစ်ခုကတော့ဒီလိုမျိုးတောင်းဆိုချက်ကိုအစိုးရကဒီအင်ဒိုနီးရှားနိုင်ငံတို့ဘက်ကတောင်းထားပြီးသား။ဒါပေမဲ့ဒါနဲ့ပတ်သက်ပြီးတော့မြောက်လိုင်းကိုယ်တိုင်လာထားပြီးမယ်။ဒါနဲ့ပတ်သက်ပြီးဘယ်လိုလုပ်ဆောင်မလဲဆိုရယ်ကတိစကားမရခြင်း။နောက်ဒါတွေဘယ်လိုလုပ်ဆောင်မလဲဘယ်လောက်ထိပူပေါင်းလုပ်ဆောင်မလဲဆိုရယ်အချက်တွေမရခြင်းကဟိုအောင်မြင်သင့်တယ်လို့မအောင်မြင်တော့ဟိုအစည်းအဝေးတရက်လို့ပဲကျွန်တော်သုံးသပ်ချင်ပါတယ်။
ကုလသမဂ္ဂအပါဝင်နိုင်ငံတော်များများကအာဆီယံကအခုလိုမြန်မာရေးမှာဂျာဝင်ညှိနှိုင်းပေးဖို့တော်လေးမျှော်လင့်နေကြတယ်ခင်ဗျာအာဆီယံကူစလေအဖွဲ့မြန်မာနိုင်ငံသွားနိုင်ဖို့လည်းမျှော်လင့်နေတာမျိုးရှိပါတယ်အဲ့တော့ဒီမျှော်လင့်ချက်တွေကတကယ်ပဲအရာရောက်ရဲ့လား
အာဆီယံရဲ့သမိုင်းကြောင်းပဲကြီးကြီးအာဆီယံရဲ့လုပ်ပိုင်ခွင့်ပဲကြီးကြီးသူတို့ရဲ့မူဝါဒပဲကြီးကြီးဟိုတိတိယောက်လုပ်နိုင်မယ်လို့ကျွန်တော်မယုံကြည်ဘူးအဲ့တော့အာဆီယံတစ်ခုပဲကျွန်တော်အားကိုးလို့မရပါဘူးအာဆီယံနဲ့ဒီကုလသမဂ္ဂဘယ်လိုမျိုးပူးပေါင်းဆောင်ရွက်နိုင်မလဲအဲ့လိုမျိုးပူပေါင်းဆောင်ရွက်မှုကပုံပေါ်တော့အရေးကြီးမယ်သူတလူငါတမင်းလုပ်နေလို့မရဘူးဒါပေမဲ့ဘလောက်ထိဒီပါမှာပဲလုံးလုံးပြည်တွင်းအားကလည်းကျွန်တော်အရေးကြီးပါတယ်ပြည်တွင်းကလူတွေရဲ့သွေးရေးသွားလို့ရှိရင်ဒီပါရဲ့အာရုံဆိုင်ကလည်းနေသွားတဲ့အတွက်ဟိုအပြန်အလှန်ပေါ့ဗျာကျွန်တော်တို့ပြည်တွင်းမှာရှိတဲ့လူတွေရဲ့အားကောင်းကြတယ်လိုအပ်တယ်အာဆီယံနေနဲ့လည်းသူတီးတန့်လုပ်တာမဟုတ်ဘဲနဲ့တခြားနိုင်ငံတကာနဲ့တော့ပူပေါင်းဆောင်ရွက်ပြီးတော့လုံးဆောင်မှာပုံပေါ်တော့အရေးရှိပါလိမ့်မယ်
ဒီဝေကိုတက်လာတဲ့မလေးရှားဝန်ကြီးချုပ်ကတော့မြန်မာနိုင်ငံတွင်လူသက်အကြမ်းဖက်မှုတွေကိုရပ်ပြီးတော့ဖမ်းဆီးသူတွေကိုပြန်လွှတ်ပေးဖို့တောင်းဆိုပါတယ်။စင်ကာပူဝန်ကြီးချုပ်လီရှော်လွန်ကတော့အစည်းအဝေးတက်လာတဲ့ဗိုလ်ချုပ်ကြီးမင်းအောင်လှိုင်အနေနဲ့သူ့ရဲ့စိုးရိမ်ချက်တွေကိုနားထောင်ပြီးတော့အာဆီယံအသင်းကြီးရဲ့ပြုသဘောဆောင်တဲ့အခမ်းအနားကိုညှိပယ်အောင်လုပ်ခဲ့ဘူးလို့လည်း CNN စင်ကာပူသတင်းဌာနနဲ့ပြုဆိုမှုမှာပြောဆိုသွားပါတယ်။အစည်းအဝေးမှာတော့ထိုင်းနဲ့ဖိလစ်ပိုင်ကနိုင်ငံအကြီးအကဲတွေမတယောက်ဖြစ်နေနိုင်ငံသားဝန်ကြီးတွေပဲဆင်လွှတ်ခဲ့ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလတရနေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဆန္ဒပြမှုတွေနဲ့ကြားဖက်ဖြုတ်ခွဲမှုတွေကြောင့်နိုင်ငံတကာရဲ့စိုးရိမ်မှုတွေထွက်ပေါ်လာရမှာအာဆီယံခေါင်းဆောင်တွေအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပထမဆုံးအကြိမ်ဒါတွေ့ဆုံမှုဖြစ်ပါတယ်။အစည်းအဝေးပေးပတ်မှာတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂထူးကူစလေခရစ်စတင်းဘာဂနာလည်းအင်ဒိုနီးရှားနိုင်ငံကိုရောက်ရှိနေပြီးတော့အစည်းအဝေးမတိုင်ခင်မှာအာဆီယံနိုင်ငံကြီးဝန်ကြီးတချို့နဲ့မြန်မာရေးဆွေးနွေးတာတွေရှိခဲ့ပါတယ်။အာဆီယံခေါင်းဆောင်များအစည်းအဝေးကျင်းပနေခြင်းအစည်းအဝေးခမ်းမပြင်ပတ်မှာတော့ စနားပြသူ90ခန်းကမြန်မာစစ်ကောင်စီကိုရှုတ်ချတဲ့စနားတွေကိုကင်ပြီးတော့စနားပြမှုတွေရှိခဲ့ပါတယ်ဒီမင်းကနေမှာတော့ဖားကန်နဲ့ဒီဝဲဘက်မှာဆက်လာတဲ့စနားပြမှုတွေလူစုလူဝေးနဲ့ဆက်ပြီးတော့ရှိနေပါတယ်ဖားကန်တော့မှာတော့လူသားညီညီအစုအယောက်ကိုထောက်ခံတဲ့စာတမ်းတွေကိုကဲဆောင်ပြီးတော့ဆန္ဒပြကြပါတယ်။အလားတူလိုပဲမန္တလေးမြို့မှာလည်းကျောင်းသားသမဂ္ဂတွေကဥဆောင်တဲ့ဆန္ဒပြမှုတွေဆက်ရှိနေပြီးတော့ရုံရုံကြီးတက်တွေမလာခင်မှာလူစုခွဲခဲ့ကြပါတယ်။ရခိုင်မြို့မှာတော့စမ်းကြောင်း၊လှိုင်၊ကမာရွတ်၊တာကီတနေရာတချို့မှာဆန္ဒပြမှုတွေရှိခဲ့ပြီးမြေအချိန်ခဏတာပြုလုပ်ခဲ့ကြခြင်းဖြစ်ပါတယ်ခင်ဗျာ။